အာရှအဆင့်ပြိုင်ပွဲကြီးတစ်ခုဖြစ်တဲ့ U19 AFC Championship ပြိုင်ပွဲမှာမြန်မာ U19 အသင်းက UAE အသင်းကိုတကောဂိုးမရှိနဲ့အနိုင်ရသွားပါပြီ။ဒါကြောင့်အခုဆိုရင်မြန်မာအင်ရှင်အသင်းဟာ Semi-final 4သင်းအဆင့်ကိုတက်သွားခဲ့ပါတယ်။အခုလိုမျိုး semi-final အဆင့်ကိုတက်ရောက်လာနိုင်တဲ့မြန်မာအသင်းဟာနယူးဇီလန်မှကျင်းပမဲ့2015 U20 ကမ္ဘာဖလားပြိုင်ပွဲကိုတိုက်ရိုက်ဝင်ရောက်ခွင့်ရသွားတော့မှာပါ။အပြည့်စုံကိုတော့ဒီပွဲကိုစောင့်ကြည့်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
အခုကြားခဲ့ရတဲ့အတန်တွေကတော့မြန်မာနိုင်ငံ UAE ပွဲကိုအားပေးခဲ့တဲ့သုမနာကွင်းထဲကမြန်မာပြည်သက်တွေရဲ့အတန်ဖြစ်ပါတယ်။မြန်မာနိုင်ငံကအင်ဂျင်အဖြစ်လက်ခံကျင်းပနေတဲ့ U19 အာရှဖလားပြိုင်ပွဲရဲ့ Quarter Final 8သင်းအဆင့်ပြိုင်ပွဲမှာ UAE အသင်းကိုမြန်မာအသင်းကတကူးကူးမရှိနဲ့အနိုင်ရခဲ့တာပါ။အခုလိုအနိုင်ရလက်ရရှိခဲ့တာဟာတပွဲလုံးကစားကွက်ကောင်းခဲ့တဲ့မြန်မာအသင်းအတွက်ထိုက်တန်တဲ့အနိုင်ရလက်ဖြစ်တယ်လို့ WHA အကစားကလောင်ရှင်ဦးကျော်မောင်မင်္ဂလာတောင်ကျွန်းကသုံးသပ်ပါတယ်။တစ်ဆက်တည်းမှာမြန်မာအသင်းဟာအနိုင်ရလက်နဲ့အတူပထမဆုံးကမ္ဘာအဆင့် U20 ကမ္ဘာဖလားပြိုင်ပွဲကိုဝင်ခွင့်ရရှိခဲ့ပြီဖြစ်တယ်လို့လည်းဦးကျော်မောင်ကပြောပါတယ်။
မြန်မာပြည်ကရင်တော့တစ်ခါမှဒီလိုကမ္ဘာဖလားပွဲဒီမှာဝင်မပြိုင်ဘူးလေဒီကြိမ်ကတော့အသက်ကနာချင်းနဲ့ဖြစ်ပြီမြန်ဒီကြိမ်ကပထမဆုံးကမ္ဘာဖလားပွဲဝင်ပြရတာဟုတ်ရှင်းနှစ်ခါကြာရင်ဒီနယူးဇီလန်မှာကျင်းပမယ်ကမ္ဘာဖလားအသက်20အောက်လူငယ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ဖို့လို့ခြေစစ်ပွဲအောင်သွားယူပါဗျာ
မြန်မာအသင်းအတွက်အနိုင်ဂိုးကိုပွဲချိန်မိနစ်40ကျော်မှာကျွန်းနံပါတ်17တန်းပိုင်ကကျွန်းနံပါတ်9အောင်သူရဲ့ဖန်နီးပေးခဲ့တဲ့ဘောလုံးကိုဂိုးအဖြစ်ပြောင်းလဲနိုင်ခဲ့တာဖြစ်ပါတယ်။ဒီကနေ့ပွဲမှာမြန်မာအသင်းဟာမိနစ်60လုံးကစားမကျဘဲနဲ့ UAE အသင်းကိုတူတင်ကိုတင်ကစားသွားနိုင်ခဲ့ပြီးတော့ U19 မြန်မာအသင်းရဲ့အဓိကအားသာချက်ဟာပွဲချိန်ပြေးကစားအားကိုထိန်းထားနိုင်တဲ့အချက်ဖြစ်တယ်လို့ပွဲကြီးပရိသတ်တဦးဖြစ်တဲ့ကိုဦးကဦးကပြောပါတယ်
။ဟုတ်ကဲ့မြန်မာနောက်တန်းကတော့ဟိုအမှားရင်တော့နည်းပါတယ်ခင်ဗျတပွဲလုံးတောက်လျှောက်မှလည်းဟိုအမှားရင်အနည်းဆုံးဖြစ်အောင်ကစားသွားနိုင်တာကိုတွေ့ရတယ်အဲနောက်ပြီးတော့ဆောလောကတက်လုံးပိုင်းမှာသိအတော်ကြာမရှိသလောက်ကောင်းတဲ့အခါကျတော့စုစုစည်းနဲ့ကစားသွားနိုင်တာကိုတွေ့ရပါတယ်ဟုတ်ပါတယ်ခင်ဗျအဲ့ဒါအဓိကပြောချင်တာတော့ဒီ United သင်းကအဲ့ဒီကစားအားချင်းမှဒီတက်လုံးတူဝါတို့မှာတက်ခိုင်းမှာသူများတဲ့ရှင်နဲ့နဲ့မတူတော့လဲတက်လုံးပိုင်းမှာတော့ဖြစ်ရင်တော့သူတို့ကအဲမိနစ်60လုံးဒီတန်ဖိုးထိန်းပြီးတော့ကစားနိုင်တဲ့နေရာမှာတွေ့ရတယ်အဲ့ဒါကြောင့်မလို့လဲဒီဥဆောင်ကိုတွေကိုဟိုကာကွယ်တဲ့နေရာမှာအရင်အရေးကြီးရတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗျ
တကူတာနဲ့မြန်မာအသင်းက UAE အသင်းကိုဥဆောင်နေချိန်မှာ UAE ဘက်ကတောက်လျှောက်ဆိုသလိုပြန်ပြီးတော့တိုက်စစ်ဆင်ကစားခဲ့တာပါဒါပေမဲ့မြန်မာအသင်းရဲ့ကွင်းလည်တဲ့နောက်တန်းကတည်တည်ငြိမ်ဖျက်ထုတ်နိုင်ခဲ့တာကြောင့်အခုလိုမြန်မာအသင်းအနိုင်ရလက်ကိုပုံဖော်နိုင်ခဲ့တာဖြစ်တယ်လို့ပွဲကြီးပရိသတ်ကိုချမ်းကြီးအောင်ကပြောပါတယ
်အလဲတန်းရောနောက်တန်းရောနှစ်ခုလုံးညီလို့ပေါ့ဟဲ့လားအလဲတန်းကလည်းအကုန်လုံးလိုအပ်တယ်လို့ရှင်းပြီးဖျက်ပေးနိုင်တယ်ပြီးတော့လိုအပ်တဲ့အလုံးတွေပေါ့နော်သူတို့ပေးမကန်တဲ့ဟာတော်တော်များများတွေ့ရတယ်သူတို့ဖိတ်ထားနိုင်တယ်ပေါ့ဟုတ်တော့ဘက်ကအပိုင်လုံးကန်ကွင်းလုံးဝမရလိုက်ဘူးအဲနောက်ဆုံး free game မှာလည်းကျွန်တော်မြန်မာနောက်တန်းဝေါ်ကထားတဲ့အာတော်တော်ကောင်းတယ်လို့ပြောလို့ရပါတယ်။ဘုပ္ပကအရှိတန်းနေရဲ့အဆုံးသတ်မှုရတယ်စိတ်မကောင်းဘူးပေါ့ဗျာ။သူတို့လည်း pressure ဝင်နေပုံရပါတယ်ပြိဿအားကြောင့်။အဲကြောင့်သူတို့ရဲ့စကားလေးတော့ကောင်းတယ်ဒါပေမဲ့သူတို့တကယ်တမ်းလိုအပ်တဲ့လုံးတွေအဆုံးမထနိုင်ခဲ့ဘူး။ကျားသူနီးရှင်းတဲ့ပိုင်းတော်တော်ပိုင်နေပါတယ်။ပထမပိုင်းမှာလိုအပ်တဲ့ဂိုးရအောင်ယူကြည့်ရဲမရဘူး။ဒုတိယပိုင်းမှာဂိုးရပြီးရတယ်။လိုအပ်တဲ့ကစားပွဲအတိုင်းပေါ့နိုင်ငံကစားပွဲအတိုင်းပဲပိတ်ဆော့ပါတယ်ပေါ့နော်။ပိတ်ဆော့ပြီးတော့လိုအပ်တဲ့နေရာသူကသူရှေ့တန်းကလည်းကောင်တာဖောက်မယ်။အလဲတန်းကလည်းသူကသူအဖြတ်မှာပဲတော့တယ်။အဲ့လိုမျိုးဆော့သွားတာတော်တော်ကောင်းပါတယ်။တံပိုးမကျတာတဲ့အနည်းပြားရဲ့နီးရှင်းတဲ့ပုံကြီးကျော်သွားတယ်လို့ကျွန်တော်ထင်ပါတယ်။
ဒီနေ့မြန်မာအသင်းရဲ့အနိုင်ရလက်မှာအဓိကကျခဲ့တဲ့အခန်းကဏ္ဍမှာပါဝင်ခဲ့တာကတော့ပရိသတ်ရဲ့အားပေးမှုဖြစ်ခဲ့တယ်လို့အများကသုံးသပ်ပါတယ်။ဒီကနေ့မြန်မာအသင်းနဲ့ UAE အသင်းတို့ရဲ့ပွဲကိုလာရောက်အားပေးသူစုစုပေါင်း3000ကျော်လောက်ရှိတာကိုတွေ့ရတယ်လို့လည်းပွဲကိုကိုယ်တိုင်တောရောက်ကြည့်ရှုအားပေးခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုစီတူနိုင်ကဆိုပါတယ်။ဒီကနေ့မြန်မာအသင်းဟာ UAE အသင်းကိုအနိုင်ရခဲ့တဲ့အတွက် Semi-final ပြိုင်ပွဲကိုတက်ရောက်ခွင့်ရရှိခဲ့ပြီးတော့ဂျပန်နဲ့မြောက်ကိုရီးယားမှာအနိုင်ရရှိခဲ့တဲ့တဲ့င်းတဲ့နဲ့အော်တိုဘာလ20ရက်နေ့မှာ Semi-final ကိုရှင်ပြိုင်ကစားရမှာလည်းဖြစ်ပါတယ်ခင်ဗျ။